ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရောက်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်ကိုကန်တအားနဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်ကြီးကိုမဟာမိတ်သုံးဖွဲ့ပေါင်းပြီးတော့တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်တပ်စခန်းတွေထိန်းချုပ်နယ်မြေတွေကိုအောက်တိုဘာ28ရက်နေ့ကစတင်တိုက်ခိုက်ခဲ့တာမှာတိုက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတာမို့အပြစ်ရဖို့အတွက်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကနယ်စပ်လုံခြုံရေးအတွက်ဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်
။中方高度关注缅北冲突态势，敦促各方立即停火止战。
တရုတ်နိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုတရုတ်နိုင်ငံကအနီးကပ်လေ့လာနေတာနဲ့အတူတိုက်ခိုက်နေတဲ့အဖွဲ့အားလုံးကိုအမြန်ဆုံးအပြစ်ခတ်ရကြဖို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါတရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်ရေးအတွက်လက်တွေ့ကျထိရောက်တဲ့ဆောင်ရွက်မှုတွေလုပ်ကြဖို့နဲ့အခြေအနေပိုဆိုးမလာအောင်လို့ငြိမ်းချမ်းတဲ့နည်းလမ်းနဲ့တိုင်ပင်ဆွေးနွေးအပြေချဖို့လည်းအပြေရှားကြဖို့အတွက်ကိုလည်းသူကဒီကနေ့ပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်သတင်းတပတ်နှိပါရှိသွားပြီဖြစ်တဲ့တိုက်ပွဲတွေအတွင်မှာစစ်တပ်အတွက်အရေးပါတဲ့တပ်စခန်း3ခုကျသွားတယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်မြို့တွေကစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးကိုလုံးဝလက်လွတ်ခဲ့ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြည်တွင်းသတင်းဌာနတစ်ခုနဲ့မေးမြန်းခန်းမှာပြောကြားသွားခဲ့တာပါဒီကနေ့နိုဗ ెంబ ာလ2ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေတာမှာကိုကန့်ခရိုင်တုံရှမ်းဒေသတွေကစစ်တပ်စခန်း2ခုကိုကိုကန့် MNDAA တပ်တွေသိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန့်ဖွဲ့ဘက်ကပြောပါတယ်အခုလိုမျိုးရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်မှာ UWSA ဝါတပ်ဖွဲ့တွေပါဝင်ခြင်းမရှိပေမဲ့ဝါနယ်မြေတွေကဝါပြည်သူတွေနဲ့ဝါတပ်တွေရဲ့လုံခြုံရေးကိုချွင်းချက်မရှိကာကွယ်သွားမှာဖြစ်ပြီးတော့စစ်တပ်ဘက်ကဝါနယ်မြေနဲ့လေကြောင်းပိုင်တဲ့ထဲကိုကျူးလွန်လာခဲ့ရင်အပြင်းထန်ခြေဖုံးတိုက်ခိုက်သွားမယ်လို့ UWSA ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်